စည်ရဲတင်းမှနေတဲ့ချင်းပြည်နယ်ပလဝမြို့နယ်နဲ့ရခိုင်ပြည်နယ်မြောက်ပိုင်းကဘူးသီးတောင်မောင်တော်အပါအဝင်မြို့နယ်ရှိခုမှာတနင်္လာနေ့ကစပြီးအင်တာနက်ဆက်သွယ်ရေးယာယီပိတ်လိုက်ပါတယ်။အခုလိုအင်တာနက်ဆက်သွယ်ရေးကိုပိတ်လိုက်တာဟာဒေသရင်းကသတင်းတွေအပြင်ကိုမရောက်အောင်သတင်းမှောင်ချဖို့ကြိုးစားတာဖြစ်တယ်ဆိုပြီးဒေသခံတွေကစိုးရိမ်နေကြပါတယ်။ဒီအကြောင်း VOA သတင်းတောက်ကိုသက်နိုင်ကသတင်းပေးပို့ထားပါတယ်ရှင်။
အစိုးရတပ်နဲ့မခိုင်လက်နက်ကန်ရဲ့အဖွဲ့တို့စီရဲတင်းမာနေတဲ့ရှင်းပြင်းနယ်ပလဝတ်မြို့နယ်နဲ့ရခိုင်ပြည်နယ်မြောက်ပိုင်းကရသေးတောင်ဘူးတီတောင်မောင်တော့နယ်မြေပုံမြို့နယ်တွေကိုမနေ့ကည7နာရီဝန်းကျင်လောက်မှာအင်တာနက်လိုင်းဖြတ်တောက်ခဲ့တာပါစီရဲတင်းမာနေတဲ့ရခိုင်မြောက်ပိုင်းကဒေသရှုကိုခုလိုအင်တာနက်လိုင်းဖြတ်တောက်ပြီးဒေသတွင်းသတင်းတွေကိုမှောင်ချဖို့ကြိုးစားတာကြောင့်ဒေသခံတွေနေနဲ့စိုးရိမ်နေကြတယ်လို့ဘူးတီတောင်မြို့နယ်ဒေသခံတူဖြစ်တဲ့ကိုဝင်းနိုင်ကပြောပါတယ်
ကျွန်တော်တို့ဖက်မှာအခုကကျွန်တော်ဒုတိယဂျင်ကတော့ဖိုင်ဘက်ခံရတာပထမတစ်ဂျင်ကကျွန်တော်တို့ပထမတစ်ကြိမ်နဲ့ကျွန်တော်တို့ဒုတိယတောင်မောင်တော့ရှိတော့ပါလားဒီပိုက်လိုက်တယ်ပိုက်လိုက်ပြီးတော့နောက်တစ်ကြိမ်ပြန်ဖွင့်တယ်အခုဒီကြိမ်ပြည့်တယ်ပိုက်ကြတော့ဘယ်တော့ခက်ခဲကြုံလာနိုင်တယ်ဆိုတော့ကျွန်တော်တို့ဒီနေရာမှာကကျွန်တော်တို့တိုက်ပွဲကနေတိုင်းလိုဖြစ်နေတယ်ကျွန်တော်တို့နေတိုင်းလိုဖြစ်နေတဲ့အခါမှာဒီဒေသရဲ့အခင်းအရှင်တွေကလည်းကျွန်တော်တို့ကဘာပြောမလဲဟိုလန်ခဲဒီကျွန်တော်တို့2000ကျတဲ့ကဒီဒုတိယတောင်မောင်တော့ဆိုတာက complex area တစ်ခုဖြစ်နေတယ်နော် complex area တစ်ခုဖြစ်နေဖြစ်ခဲ့တယ်ဆိုတော့အဲ့ဒီကနေကကျွန်တော်တို့ဒီပြည်ချင်းချက်လက်တွေဆိုတာကလူမှုကွန်ရက်ဒီပေါ်မှာအများကြီးဖဲရတယ်လေတနိုင်ငံလုံးကလို့ဒီတကဘာလုံးကလို့လို့လေဒီနေရာဒီကိစ္စမှာဖြစ်နေတဲ့အဖြစ်တွေနေထားတွေကိုကြည့်ရပေါ်တော့အခုချိန်မှာကြတော့အဲ့လိုမျိုးဒီအင်တာနက်လိုင်းတွေပိုက်လိုက်တော့လေပြည်ချင်းချက်လက်တွေကိုကျွန်တော်တို့တင်းနေပေါ်မှောက်ချလိုက်တယ်လို့မျိုးအဲ့လိုမျိုးတွေဖြစ်နေအဲ့လိုမျိုးဖြစ်သွားတယ်ပေါ်တော့
စစ်ပွဲတွေဖြစ်ပေါ်နေတဲ့ဒေတာအတွက်သတင်းရှက်လက်တွေတည်ရဖို့တိတ်ကိုရေးကြည့်နေတာကြောင့်အခုလိုအင်တာနက်လိုင်းဖြတ်တောက်လိုက်တာဟာမဖြစ်သင့်ဘူးလို့လေပလက်ဝတ်ဒေတာခန့်ကိုထွန်းလင်းကပြောပါတယ
်။ဟာသတင်းကမသိနိုင်တော့ကျွန်တော်ဘယ်တော့မှပြောလို့မရဘူးလေဘယ်သူမှသုံးပြောလို့မရဖတ်လို့လည်းမရဒီကတည်းကရေးနေတယ်မရဘူးနော်။အဲ့ဒါအခက်အခဲအများကြီးပါသတင်းမရှိရတော့ကျွန်တော်တို့တော့ပို့ပြီးတော့ဘယ်လိုပြောမစိုးရင်စရာပဲပေါ့နော်။ပါပြင်းရပဲချင်းချင်းဆက်ပြီးဖုန်းလိုက်ပြရတယ
်ရခိုင်ပြည်နယ်မှာအင်တာနက်လိုင်းဖြတ်တောက်လိုက်တာနဲ့ပတ်သက်ပြီးပြည်နယ်ဆိုးရွားကိုတစုံတရာအကြောင်းကြားတာမရှိဘူးလို့လေရခိုင်ပြည်နယ်လုံခြုံရေးနဲ့နေဆက်ရေးအဝန်ကြီးဗိုလ်မှူးကြီးမိန်တန်းကပြောပါတယ
်ဟိုအဲ့ဒါပြည်တော်သူကသိလိမ့်မယ်လေကျွန်တော်တို့တော့မသိဘူးမကြောက်မကြောက်ဘူးကြာ
ရှင်းပြင်းတွေကပလဝတ်မြို့နယ်ပါဝင်ရခိုင်မြောက်ပိုင်းကမြို့နယ်ရှိခုကိုစစ်တွေရေးဆိုင်ရာဥပဒေနဲ့ညီညွန့်ကြဲရှဲရာအင်တာနက်ဝန်ဆောင်မှုယာယီရပ်ဆိုင်လိုက်တာဖြစ်တယ်လို့လေမြမစစ်တွေရေးလုပ်ငန်းတစ်ခုဖြစ်တဲ့ MPD ကမတ်မိုးတွေကပြောပါတယ်
ရခိုင်ပြည်နယ်ရဲ့ချင်းပြည်နယ်ရခိုင်ပြည်နယ်မှာဆိုလို့ရှိရင်မောင်တော်ဘူးတီတောင်ရသေးတောင်ပုံနာကျုံမြောက်ကြောက်တော်မင်းသားနဲ့နေပေါ့ချင်းပြည်နယ်မှာဆိုရင်ပလက်ဝါပေါ့နော်ဟုတ်အဲ့ဒါလေးအင်တာနက်လိုင်းအရာကြီးရဆောင်လာတာပါရှင်ကိုအဲ့ဒါကြတော့ကိုဆက်သွယ်ရေးဆိုင်ရာပေါ့နော်ဥပဒေနဲ့အညီညွှန်ကြားချက်ရကျမတို့အနေနဲ့ဒီဟာပေါ့အင်တာနက်ဝန်ဆောင်မှုအရာကြီးရဆိုင်လိုက်တာပဲဖြစ်ပါရဲ့နော်ကိုဟုတ်ကဲ့ပါရှင်ဟုတ်အချင်းမဖြစ်ဖြစ်သွားကြတောင်းပါပါတယ်ကျမတို့ဒီ2020ဖေဖော်ဝါရီလ3ရက်နေ့ကနေစတင်ပြီးတော့အရာကြီး
ဆေးရတင်းမှနေတဲ့ရခိုင်မြောက်ပိုင်းမှာခုလိုအင်တာနက်လိုင်းဖြတ်တောက်လိုက်တာဟာအစိုးရတရားအနေနဲ့မလုပ်သိတဲ့လုပ်ရကိုလုပ်နေတာဖြစ်တယ်လို့ဘူးတီတောင်မြို့နယ်မြို့သားလွှတ်တော်ကိုယ်စားလှယ်ဦးမောင်ကျော်စင်ကပြောပါတယ
်အင်တာနက်ဖြတ်တောက်တယ်ဆိုရင်တွားရလိုက်ကျမ်းမာရေးအခြေအနေတွေကခက်ခဲရှိတာပေါ့အခုကဘလို့အခြေအနေရှိနေဆိုရင်စစ်ဖြစ်နေတယ်ဆိုတော့အခုကအင်တာနက်သတင်းကိုပဲအခြေခံပြီးတော့အလုံးလုံးနေကြတာဟုတ်ပါမလားပြောရမှာဒုက္ခဖြစ်တယ်ဟိုတိုက်ပွဲတွေဖြစ်တယ်တိုက်ပွဲပြီးတော့တိုက်ပွဲချုပ်တွေဘယ်နေရာကိုရောက်နေပြီဘယ်လိုဘလို့ကူညီပေးရမယ်ဆိုတာအင်တာနက်ကပဲဆက်နေတာပြီးရင်ဘေးရောမှာဘသူကကြည်တန်ရရတယ်အဲ့ဒီကြည်တန်ရကဘယ်နေရာမှာဘယ်နေရာရောက်နေတယ်အဲ့ဒါကိုဘေးဖွဲ့တွေကကူညီပါဆိုပြီးအင်တာနက်သတင်းတွေနဲ့ပဲအလုံးလုံးနေကြတာအဲ့ဒါကိုအခြေခံပြီးလုပ်နေကြတာအခုတော့အဲ့လိုသတင်းတွေကိုပိတ်လိုက်တော့နောက်အခက်ခဲတွေအများကြီးရှိလာတယ်ဒါဟာအစိုးရတရားအနေနဲ့မလုပ်သိမလုပ်တိုက်တဲ့ဟာပဲကြိုတင်လက်အပြီးမပေးဘူးဘာကြောင့်လုပ်ရတယ်ဆိုတာလဲအခုမှသူတို့ကဘာမှလည်းမပြောဘူး
ရခိုင်မြောက်ပိုင်းကရသေးတောင်ဘူးတီတောင်မောင်တော့နယ်မြေပုံမြို့နယ်တွေကိုပြီးခဲ့တဲ့2019ခုနှစ်ဇွန်လ21ရက်နေ့ကအင်တာနက်လိုင်းဖြတ်တောက်ခဲ့တာဖြစ်ပြီးစက်တင်ဘာလ10ရက်နေ့မှာပြန်လည်ဖွင့်ပေးခဲ့တာဖြစ်ပါတယ်။လက်ရှိချိန်မှာတော့ရခိုင်မြောက်ပိုင်းကမြောက်ဦး၊ကျောက်တော်၊မင်းပြား၊ရသေးတောင်ဘူးတီတောင်မောင်တော့မြေပုံနဲ့ပုံနှကြောင်းမြို့နယ်တွေအားလုံးကိုအင်တာနက်လိုင်းဖြတ်တောက်ထားတာလည်းဖြစ်ပါတယ်။ခုလိုအင်တာနက်လိုင်းဖြတ်တောက်လိုက်တာဟာဒေသတွင်းဖြစ်ပေါ်နေတဲ့စည်ရဲပဋိပက္ခကိုပို့ပြီးတော့ဆိုးဝါးစေနိုင်တယ်လို့ပြည်သူလူထုအတွက်ဆိုးကျိုးတွေပိုများလာနိုင်တယ်လို့လည်းနိုင်ငံရေးလှစ်လာသုံးသပ်သူတွေကပြောဆိုကြပါတယ်